ကမ္ဘာတစ်ဝှမ်းကူးစက်မြန်ကိုဗစ်မျိုးကွဲတဲ့ Omicron တွေ့ပြီးကူးစက်မှုတွေမြင့်မားလာနေချိန်မှာဂျပန်မြို့တော်မှာလည်းနေ့စဉ်ကူးစက်မှု၄ရက်ဆက်တိုက်ဆန်းကျင်သစ်တင်ခဲ့ပါတယ်။တိုကျိုမြို့တော်မှာဒီနေ့ကိုဗစ်ပိုးကူးစက်သူသစ်ပေါင်း11,000ကျော်ရှိခဲ့ပြီးအရင်ဘက်တုန်းက4,500ကျော်တွေ့ခဲ့တာထက်နှစ်ဆကွဲထိုးတက်သွားတာလို့မြို့တော်တာဝန်ရှိသူတွေကဆိုပါတယ်။သေဆုံးသူကတော့ဒီနေ့3ပဲရှိခဲ့ပေမဲ့ဆန်းဦးကအသေးအတန်ဖြစ်နေသေးပါ။မနေ့တုန်းကပဲတိုကျိုမှာပိုးတွေ့သူသစ် 9,900 နီးပါးတွေ့ခဲ့ကအသွားလာတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ကတ်သက်ထားခဲ့တဲ့ကြားကအခုလို1,000ကျော်အဆင့်ဆက်တက်လာနေတာပါ။ထိုင်ဝမ်မှာလည်းအရင်လာပေါင်းများစွာပြည်တွင်းကူးစက်မှုမရှိခဲ့ရကနေအခု Omicron ကူးစက်မှုရုတ်တရက်ဆက်တက်လာတာမို့ကတ်သက်ထိန်ချုပ်မှုတွေစချမှတ်လိုက်ပြန်ပါပြီ။မနေ့ကထိုင်ဝမ်နိုင်ငံကလေဆိပ်နာကစက်ရုံကလုံသား1,000ကိုဆက်ခဲ့ရမှာ6,000ပါ Omicron မျိုးကသစ်အများစုတွေ့ခဲ့ပြီးနောက်ထပ်ထိမနိုင်သိမရဖြစ်လာမှဆိုရင်ကအခုလိုဒီနေ့ချမှတ်လိုက်တာပါဒါပေမဲ့သေဆုံးသူတော့ထိုင်ဝမ်မှာမရှိသေးပါဘူးရုရှားမှာလည်းမနေ့ကကိုဗစ်ပိုးကူးစက်သူသစ်4,900ကျော်ရှိခဲ့ရကနေဒီနေ့9,800ကျော်ကိုခုန်တက်ကစာချုပ်သစ်တင်လိုက်ပြန်ပါတယ်သေဆုံးသူကလည်းဒီနေ့682ဦးလို့ထုတ်ပြန်ထားပါတယ်အခုလိုအချိန်မှာကိုဗစ်စတွေ့ခဲ့ပေမဲ့တခြားနိုင်ငံတွေထက်တမူထူပြီးကိုဗစ်လုံးဝမရှိရင်ကိုဗစ်ဇီရိုမူဝါဒချထားတဲ့တရုတ်ရဲ့အရှိမြောက်ပိုင်းဟာဘင်မြို့ကြီးမှာပိုးတွေ့သူတွေမရှိသေးပေမဲ့တရုတ်နှစ်ခုကြိုပြင်ကာကွယ်ဖို့မြို့သူမြို့သား10,000ဝန်းကျင်ကိုလာမယ့်တနင်္လာနေ့ကစဆေးစစ်ဖို့ပြင်ဆင်နေပါတယ်ခင်ဗျာ။